မနေ့တောက်ကြနေ့ကရန်ကုန်မှာကျင်းပတဲ့ Light Heavyweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲမှာပြိုင်ဘက်ကိုအနိုင်ထိုးပြီးရွှေကပတ်ချန်ပီယံဆုရရှိသွားတဲ့အောင်လအန်ဆန်းဟာတမိုင်းဝင်ကမ္ဘာ့ချန်ပီယံနှစ်ထပ်ကွမ်းဖြစ်သွားပါပြီ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အခုကြားခဲ့ရတဲ့အတန်ကတော့ရန်ကုန်သူဝနာမိုးလုံလေးလုံအားကစားခန့်မှမှကျင်းပခဲ့တဲ့ One Championship Light Heavyweight ကမ္ဘာ့ချန်ပီယံဘိုလူပွဲမှာအောင်လအန်ဆန်းကတိုင်ဘက်ဖြစ်သူဘရာဇီးနိုင်ငံသားချန်ပီယံဟောင်းအလက်ဇန်ဒာမာဂဒိုကို56စက္ကန့်အတွင်းခြေထောက်ကန်ချက်နဲ့အလဲထိုးတက်နိုင်ခဲ့တဲ့အတွက်ရွှေကပတ်ကမ္ဘာ့ချန်ပီယံအဖြစ်ဒိုင်းလူကြီးကကြေညာသွားတာပါအခုလိုစက္ကန့်ပိုင်းအတွင်းပြိုင်ဘက်ကိုမထင်မှတ်ပဲအလဲထိုးနိုင်ပြီးကမ္ဘာ့ချန်ပီယံနှစ်ထပ်ကွမ်းဖြစ်လာတဲ့အောင်လအန်ဆန်းရဲ့အောင်ပွဲကို MMA ကိုခံပညာဆောင်သုံးခွင့်ရတဲ့လက်ဝိတ်အားကစားလောကမှာတမိုင်းဝင်ဖြစ်ဂုဏ်ပြုခဲ့ကြတာပါ။ရွှေကပတ်နှစ်ခုရကမ္ဘာ့ချန်ပီယံဖြစ်လာတဲ့အောင်လအန်ဆန်းအတွက် American ပြည်ထောင်စုမှာရှိနေတဲ့သူ့ရဲ့မိသားစုဝင်တွေကလည်းအလွန်ဂုဏ်ယူမိတယ်လို့မြန်မာပြည်ပွားကချင်တိုင်းရင်းသားတွေရဲ့ပြည်ထောင်စုအပေါ်တစ္ဆာရှိမှုအဖြစ်သက်သေဖြစ်ကြောင်းအကိုဖြစ်သူကမ်ဆန်းက VOA ကိုပြောပါရစေ။
အဲမတောင်ဝမ်းမြောက်အတောင်းနဲ့အတူဝမ်းမြောက်ဝမ်းသာဖြစ်ရတာပေါ့နော်ခြေဥစွာဖျားခြင်းကိုကျေးဇူးတင်ပါတယ်နောက်အကုန်လုံးအားပေးနေကြတဲ့တိုင်းပြည်ပြည်သားအလုံးပေါ့နောက်ကျွန်တော်ရဲ့မိသားစုဝင်တွေနောက်ခြားမျိုးတွေအကုန်လုံးပေါ့နောက်ဆူတောင်းနေတဲ့လူတွေအားလုံးကိုအဲမတောင်ကျေးဇူးတင်ပါတယ်တိုင်းပြည်ကိုချစ်တဲ့ဟာပေါ့နော်ကျွန်တော်ကချင်တိုင်းရင်းသားတွေရောဒီပြည်ထောင်စုပေါ်မှာတစ္ဆာရှိပါတယ်တစ္ဆာဆောင်တည်မှုရှိတယ်နောက်တစ်ခုကချစ်ချင်းမေတ္တာရောအပြည့်အဝရှိပါတယ်
မနေ့ကရှင်ပြိုင်ထိုးတက်ပွဲမှာ heavyweight dan champion ဟောင်း Alexander Magado ကို second ပိုင်းအတွင်းမမျော်လင့်ပဲအနိုင်ထိုးတက်နိုင်ခဲ့တဲ့အတွက်ပွဲကြည့်ပရိသတ်တွေဘက်ကအတော်လေးအားမလို့အားမရဖြစ်ခဲ့ကြပါပြီ။အောင်လအန်ဆန်းအတွက်အလွန်ဂုဏ်ယူမိကြောင်း American ပြည်ထောင်စုကမြန်မာပရိသတ်တဦးဖြစ်တဲ့ကိုစောစောလိုင်းကပြောပါရယ်
။ဒီအောင်လဝိတ်တန်းရနည်းနည်းလေးအတုံးထယ်ရဟိုပိုးသေးမလားလို့ညီရ။ဒါပေမဲ့တောင်းပန်ကသူကရှိတယ်။ဒါပေမဲ့သူကတစ်ဖက်လူကသူ့ကိုချုပ်တန့်တဲ့နည်းနဲ့တုံးဖို့လို့ကြိုးစားတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီမှာအောင်လာချုပ်တက်တဲ့နေရုံပဲလို့ပဲသူကဟိုချီရက်ကိုသူကမအောင်စသုံးနေရဟိုနှစ်ချက်လောက်ကန်လေရဟိုဘက်ကနည်းနည်းလန်လန်ပေါ်တာတွေ့ရကိုကလုံးမို့ကြိုးစားတဲ့အားနဲ့သူကကန်တဲ့ကန်ချင်းနဲ့သွားဆိုင်တဲ့ခါမှာဟိုတကယ်ကိုအပြင်းအားဖြစ်သွားတာဗျာအဲ့ဒီမှာတစ်ချက်တည်းပြစ်ကြသွားတယ်အဲ့ဒီမှာသူစင့်ထိုးမဲ့ဆိုရင်လည်းဟိုကထနိုင်ရမှာမဟုတ်ဘူးဒါကဒဏ်ရာပြီသွားတယ်ပြီသွားတဲ့ခါကျတော့ဒဏ်ရာနေထားလိုက်တယ်ဝိတ်တန်ရပုံစံရပေါ့ဗျာသူကဘောလုံးစကြာရကြည့်ရင်အောင်လာဟိုပို့ပြီးတော့ကိုခံအားပိုကောင်းတဲ့သဘောရှိတယ်ဟိုဘက်ကချန်ပီယံဆိုတဲ့ခါကျတော့ဟိုတော်တော်လေးတော့ထိုးရမယ်လို့ညင်ထားတယ်အဲ့တော့ပွဲရတူသွားတယ်ပွဲအရတော့ကျွန်တော်အားမရဘူးဒါပေမဲ့အောင်လာနိုင်သွားတယ်ဆိုတော့ကျွန်တော်ဝင်တာပဲကိုလေ
အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ကချင်တိုင်းသားအောင်လာအန်ဆန်းအနေနဲ့မြန်မာနိုင်ငံပြန်ပြီး MMA လက်ဝိတ်အားကစားလောကမှာကမ္ဘာ့ချန်ပီယံဆုတွေရအောင်ရှင်ပြိုင်ခဲ့တဲ့အတွက်အခြားတိုင်းရင်းသားတွေအနေနဲ့လည်းဂုဏ်ယူမိကြောင်းမယ်ရီလန်းပြည်နယ်ကချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူတင်းအုပ်စရာဒေါက်တာပေါ်ဇော်ခိုင်က VOA ကိုပြောပါတယ
်အရင်ပဲဂုဏ်ယူမိတယ်ပေါ့နော်ဘလို့ပဲဖြစ်တိုင်းရင်းသားပဲဖြစ်ဖြစ်နိုင်ငံကိုကိုစားပြုတယ်ဆိုတော့ကျွန်တော်တို့အကုန်လုံးကတော့ကျွန်တော်တို့ပမာပီဇာတွေချိပါပဲလို့နော်ကချင်ပြည်မှာတိုက်ခိုက်မှုတွေဖြစ်နေတယ်ဆိုတော့အဲလူတွေလည်းတိလာတယ်အစိုးရလည်းအတိမပြုလာတယ်ဆိုတော့သူ့အချင်းလေးအစိုးရလည်းအဖက်ကနေဒီတခုခုအကောင်းဆုံးတော့စင်စင်ပြိမယ်လို့ကျွန်တော်ညွှန်လေးနဲ့နောက်ပြီးတော့မနေ့ကသူ့နိုင်တဲ့ချိန်မှာလည်းပဲသူကကျွန်တော်ရတဲ့ပတ်စံကတော့ကချင်ဒုက္ခတွေကိုကြီးမယ်လို့သူပြောခဲ့ဘူးတယ်အခုလည်းသူကူညီလိုက်မယ်ဒီလိုကူညီချင်းအပြင်ပေါ့နော်အစိုးရနဲ့ဒီကချင်တိုင်းသားတွေလက်နဲ့ကင်တက်ဖို့တွေကြားထဲမှာဒီကောင်းတဲ့အရာတွေဖြစ်လာမယ်နောက်ပြီးတော့သူ့အချင်းလေးလူတွေကတိလာတော့ကချင်မျိုးဖြစ်လာတဲ့ခါကျတော့အစိုးရလေးစဉ်းစားလိုက်ပြီးတော့ဒီဆင်ညာတဲ့စိတ်တွေရှိလာမယ်လို့ကျွန်တော်တို့ကမျှော်လင့်နေ
အောင်လာအန်ဆန်နဲ့အလက်ဇန်ဒာမာဂရိုတို့ရှင်ပြိုင်မထိုးတက်ခင်ပြုတ်လုတဲ့ပြိုင်ပွဲတွေမှာပါဝင်ခဲ့တဲ့ MMA လက်ဝိတ်လောကမှာနာမည်ရလာသူအသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းပြိုင်ဘက်ကမ္ဘောဒီးယားနိုင်ငံသားကိုပထမတစ်ချီမာရင်ခြေထောက်ကန်ချက်နဲ့အလဲထိုးပြီးအနိုင်ရခဲ့ပါရှင်